Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇွန်လ5ရက်တောက်ကြနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ19 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါရှင်
။မင်္ဂလာပါ။ကျွန်တော်ရန်တိုင်းမှာတောက်ကြနေ့ညနေခင်းသတင်းတွေကိုနားလောင်တဲ့အတူကြီးညာပေးသွားမှာဖြစ်ပါတယ်။တောင်တန်းမြောက်ကိုရီးယားနိုင်ငံအစ်မအရာရှိရဲ့ဆွေးနွေးပွဲကိုနိုင်ငံခြားကပန်းမုံကျုံရွာမှာလှုပ်သွားဖို့တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပါတယ်။ယူရန်နိုင်ငံမှာလူ21ယောက်သေဆုံးပြီးတထောင်ကျော်ဖမ်းခံခဲ့ရတဲ့နှိမ်နှင်းဖြုတ်ခွဲမှုအတွက်အီရန်တာဝန်ရှိသူတွေကိုအမေရိကန်ကပြစ်တင်လိုက်ပါတယ်။ရိုဟင်ဂျာမွတ်စလင်တွေရဲ့ဒုက္ခသည်စခန်းမှာအခုနှစ်တွင်ကလေးငယ် 48,000 လောက်မွေးဖို့ရှိတယ်လို့ခန့်မှန်းထားကြောင်းအကူအညီပေးရေးအဖွဲ့တွေကပြောကြားလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
ကောင်းပါပြီရှင်သတင်းတွေပြည်နာဆင်ကြရမယ့်သတင်းလာတွေထဲမှာကချင်းပြည်နယ်ဘက်ကတိုက်ပွဲတွေဆက်ပြီးဖြစ်နေတဲ့နောက်ဆုံးအခြေအနေနဲ့တူနားဆင်ရမှာက
အခုက9ရက် IRC 10ရက်ပါဝင်9ရက်ဒါဒီကတည်းကရောင်းမဖြစ်နေတယ်အဲ့ဒီဘက်ကလည်းနေရှင်နေမုံလုံးနေတုံးပြီးရှိတယ်ဟိုတောင်မျိုးဝေးမျိုးကိုတော့တဲ့ကျင်းချောင်းအထက်ကလန်ခွေ
ရေခိုင်ပရဟိတအဖွဲ့ကဥခင်ဝင်ပြောသွားတာပါအပြည့်စုံကိုတည်နေပြီးမှနားဆင်ကြရပါမယ်ဒါ့အပြင်ဖကက်မှာမြေပြမှုထမှန်ဖြစ်ပွားလို့တည်ဆုံမှုတွေရှိတဲ့အကြောင်းစတာတွေကိုနားဆင်ကြဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်
တောင်နဲ့မြောက်ကိုရီးယားနိုင်ငံအစ်မအရာရှိတွေရဲ့ဆွေးနွေးပွဲကိုနိုင်ငံသားမှရှိတဲ့ပမုံကျုံအပြည့်ရဲ့ကြေးရွာမှာဇန်နဝါရီ9ရက်နေ့ကျရင်လှုပ်သွားဖို့တောင်ကိုရီးယားနိုင်ငံရဲ့ကမ်းလှမ်းချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပါတယ်တောင်ကိုရီးယားနိုင်ငံရဲ့နိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနရဲ့အဆိုအရတော့အိုလံပစ်ပူးပေါင်းဆောင်ရွက်ရေးကိစ္စနဲ့နိုင်ငံဆက်ဆံရေးတိုးတက်လာအောင်ဘယ်လိုလုပ်ကြမလဲဆိုတာကိုဆွေးနွေးဖို့အတွက်ပမုံကျုံရွာမှာတွေ့ဖို့အတွက်တောင်ကိုရီးယားရဲ့ကမ်းလှမ်းချက်ကိုသူတို့အနေနဲ့လက်ခံကြအောင်မြောက်ကိုရီးယားဘက်ကဒီနေ့တောက်ကြနေ့မနက်ကအကြောင်းပြန်လာခဲ့တယ်လို့ပြောထားပါတယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံအနေနဲ့မကြသေးခင်ကပြန်လည်ရရှိခဲ့တဲ့ဆက်နေဆက်ဆက်သွယ်ရေးလမ်းကြောင်းကိုအသုံးပြုပြီးတော့ခြေတင်းဘတ်တွေ့ဆုံမဲ့နိုင်ငံကိုယ်စားလှယ်အဖွဲ့ကိုဘသူတွေဦးဆောင်မယ်ဆိုတာကိုဆုံးဖြတ်သွားဖို့မျှော်လင့်တယ်လို့ကိုရီးယားနိုင်ငံပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနပြောခွင့်ရဘိုက်တေဟွန်းကပြောပါတယ်တောင်နဲ့မြောက်ကိုရီးယားနိုင်ငံသားဆွေးနွေးပြောဆိုမှုတိုင်းဟာကိုရီးယားကျွန်းဆွယ်မှာဆက်ဆံရေးတိုးတက်လာဖို့အပြုသဘောဆောင်တဲ့ခြေလှမ်းဖြစ်တယ်လို့ရှုမြင်ထားကြပြီးတော့ဒါကဒေသတွင်းတည်ငြိမ်မှုကိုလည်းအထောက်အကူဖြစ်စေမှာဖြစ်ပါတယ်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နိုင်ငံပူးတွဲစည်းလက်ချင်းမှုကိုရှေ့လမှာကျင်းပမဲ့ပျုံချမ်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲပြီးတဲ့အချိန်ထိရွှေ့ဆိုင်ဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်တိတ်မချခင်မှာပဲမြောက်ကိုရီးယားဘက်ကဒီကနေ့မှအဲ့လိုကြေညာခဲ့တာဖြစ်ပါတယ်ခင်ဗျာ
အီရန်ဆန္ဒပြသူတွေကိုအကူအညီပေးမယ်လို့အမေရိကန်ပြည်ထောင်စုကကတိပေးလိုက်သလိုလူ21ယောက်သေဆုံးပြီးတော့တထောင်ကျော်အဖမ်းခံရတဲ့နိုင်ငံဖြုတ်ခွင်းမှုအတွက်အီရန်တာဝန်ရှိသူတွေကိုပြစ်တင်ဝေဖန်လိုက်ပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစတင်ခဲ့တဲ့အစိုးရဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုဖြုတ်ခွင်းတဲ့လို့ရအတွက်အရေးယူလှုပ်ဆောင်နိုင်တဲ့သတင်းအချက်အလက်တွေကိုအမေရိကန်အနေနဲ့ရှာဖွေတော်မှာဖြစ်ပြီးဆန္ဒပြပွဲကိုနိုင်ငံဖြုတ်ခွင်းမှုမှာတာဝန်ရှိသူတွေအပေါ်တန်ခတ်အရေးယူမှုအစ်တွေချမှတ်ဖို့လှုပ်ဆောင်သွားမယ်လို့သမရအင်ပြိုတာဝန်ရှိသူတို့ကကြားရပြနေမှာပြောပါရယ်။အမေရိကန်နိုင်ငံခြားရေးဌာနကလည်းဒီအတိုင်းကြည့်မနေဘူးလို့ဆိုပါရဲဆနာပြသူတွေကိုအကြမ်းဖက်နေနေသူတွေစင်စာလို့ပိတ်ပင်သူတွေဒါမှမဟုတ်အီရန်လူမှုစီကနေခိုးယူထားသူတွေကိုအရေးယူဖို့အတွက်လှုပ်ဆောင်နိုင်တာတွေမိမိတို့မှာအများပြားရှိတာကြောင့်အီရန်အစိုးရရဲ့နေနေမှုကိုခံစားရသူတွေကိုမေ့မထားပါဘူးလို့အမေရိကန်နိုင်ငံခြားရေးဌာနရဲ့ထုတ်ပြန်ချက်တစ်ခုမှပြောထားပါရယ်ဆနာပြပွဲတွေနဲ့တည်းရဲ့အဆက်အစပ်မရှိပေမဲ့လည်းအီရန်နိုင်ငံရဲ့ပဲ့ထိန်သက်ဒုံးကျည်အစည်းအဝေးနဲ့ဆက်ဆက်နေတဲ့အီရန်ကုမ္ပဏီ၅ခုအပေါ်အမေရိကန်ဘဏ္ဍာရေးဝန်ကြီးဌာနကကြာတာပြည်နေမှာတန်ခတ်အရေးယူမှုချမှတ်လိုက်ပါရယ်အီရန်နိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးဆွေးနွေးဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီအရေးပေါ်အစည်းအဝေးကိုဒီကနေ့တောက်ကြနေ့မှာခေါ်ယူပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးဟီကီနီကီဟေလီကပန်ကြားထားပါတယ်
ပါကစ္စတန်စစ်တပ်အနေနဲ့အာဖဂန်တာလီဘန်အနေနဲ့ဟက်ကနီကွန်ရက်ကိုပြပြသွားသွားမကိုင်းတွယ်မချင်းပါကစ္စတန်စစ်တပ်ကိုပေးနေတဲ့လုံခြုံရေးဆိုင်ရာအကူအညီတွေကိုအမေရိကန်ဘက်ကရပ်ဆိုင်းသွားမှာဖြစ်ပါတယ်။ဒါ့အပြင်ပါကစ္စတန်ဆိုးရဟာဒေသတွင်းမှာမတည်ငြိမ်အောင်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟက်ဒါနိုဝတ်ကလည်းပြောကြားလိုက်ပါတယ်။ပါကစ္စတန်နိုင်ငံအနေနဲ့အမေရိကန်ရဲ့အကျိုးစီးပွားတွေကိုချိန်ချောင်နေတဲ့အကြမ်းဖက်သမားတွေနဲ့စစ်သွေးကြွတွေခိုးလုံလို့မရအောင်လုပ်တာတွေဒါမှမဟုတ်ဥပဒေနဲ့အညီဖမ်းဆီးတာတွေလုပ်ဖို့လိုအပ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့အကြမ်းဖက်သမားတွေကိုတိုက်တဲ့နေရာမှာပါကစ္စတန်နိုင်ငံနဲ့အတူတွဲပြီးလှုပ်သွားဖို့အစဉ်အသင့်ပြင်ထားပြီးတော့ပါကစ္စတန်နိုင်ငံအနေနဲ့လည်းအာဖဂန်တာလီဘန်တွေဟက်ကနီကွန်ရက်တွေကိုအပြင်းထန်တိုက်ဖို့ဆန္ဒရှိလာခဲ့ရင်အမေရိကန်အနေနဲ့လည်းနိုင်ငံလုံးကျိုးရေးဆိုင်ရာဆက်ဆံရေးတွေပိုပြီးနက်နက်ဆိုင်ဆိုင်နဲ့ပြန်ဆဖို့မျှော်လင့်ထားတယ်လို့ဟက်ဒါနိုဝတ်ကပြောကြားခဲ့တာပါအမေရိကန်ပြည်ထောင်စုအနေနဲ့ဥပဒေအရလိုအပ်ချက်မဟုတ်ဘူးဆိုရင်အမေရိက စစ်ဖက်ဆိုင်ရာပစ္စည်းတွေပေးပို့တာဒါမှမဟုတ်လုံခြုံရေးနဲ့ဆိုင်တဲ့ရန်ပုံငွေတွေလွှဲပြောင်းပေးရတာတွေလုံးမမဟုတ်ဘူးလို့လည်းသူမကပြောပါတယ်။ပါကစ္စတန်ဆိုရဘက်ကတော့ဒီလိုပြောကြားချက်အပေါ်မှာလုံးဝနားလည်နိုင်ခြင်းမရှိဘူးလို့ပြောကြားလိုက်ပြီးအကြမ်းဖက်ဝါရကိုချေမှုန်းပြီးတော့အာဖဂန်နစ္စတန်နိုင်ငံတည်ငြိမ်မှုရှိလာအောင်အမေရိကန်အစိုးရနဲ့အတူတွဲလုပ်သွားမယ်လို့ထပ်လောင်းပြောကြားလိုက်ပါတယ်။အမေရိကန်ပြည်ထောင်စုကအာဖဂန်နစ္စတန်နိုင်ငံမှာအောင်မြင်မှုမရတာနဲ့ပတ်သက်ပြီးပါကစ္စတန်နိုင်ငံကိုအပြစ်ပုံချနေတာဖြစ်တယ်လို့လည်းပါကစ္စတန်ခေါင်းဆောင်တွေကအခိုင်အမာပြောကြားလိုက်ပါတယ်ခင်ဗျာ
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမ္မတတက်တန်းပထမနေ့အတွင်းကတောင်းကနင်းဖြစ်နေတာတွေကိုရေးထားတဲ့စာရေးဆရာမိုက်ကယ်ဝူဖ်ကိုအင်ဖြူရော်တဲ့သွာလာဝင်ရောက်ခွင့်ပေးခဲ့တဲ့ကိစ္စကိုထရမ့်ကညှင်းဆိုးလိုက်ပါတယ်။အဲ့ဒီစာအုပ်ကိုဒီကနေ့တောက်ကြနေမှာစတင်ထုတ်ဝေရောင်းချတော့မှာပါ။ကြာရာပြင်းနေ့ညနေခင်း Twitter မှာရေးသားချက်တဲ့မှာတော့ထရမ့်ရဲ့နိုင်ငံရေးအကြံပေးအရာရှိချုပ်ဟောင်းဖြစ်သူ Steve Bannon ကိုလည်း Sloppy Steve ပေါ့ပြပြ Steve ဆိုပြီးတော့ခေါ်ထားပါတယ်။အဲ့ဒီစာအုပ်အတွက်စာရေးဆရာကိုလည်းလူတွေမေးမြန်းခွင့်တစ်ချိန်မှမပေးခဲ့သလိုအင်ဖြူရော်ကိုလည်းဝင်ထွက်သွာလာခွင့်လုံးဝပေးမထားခဲ့ဘူးဆိုပြီးတော့သမ္မတ Trump က Twitter မှာညှင်းဆိုးရေးသားထားတာပါ။အဲ့ဒီစာအုပ်ဟာအလိညာတွေနဲ့ပြည့်နေပြီးတော့မရှိတဲ့သတင်းရင်းမြစ်တွေကိုကိုးကားပြီးမဟုတ်တာတွေကိုဖော်ပြရေးသားထားတာဖြစ်တယ်လို့လည်းဆိုထားပါတယ်။ဒီစာအုပ်နဲ့ပတ်သက်ပြီးတော့သတင်းထောက်တွေရဲ့မေးမြန်းချက်တွေကိုသမ္မတအင်ဖြူရော်ပြောခွင့်ရကကြာတာပြင်းနေ့မှာလည်းဒုတိယမြောက်နေ့အဖြစ်ဆက်ပြီးတော့ရှင်းနေရဆဲပါ Fire and Fury စာအုပ်ဟာတံပိုးမရှိသလိုအလုတ်ဖြုတ်ခံရသူတယောက်ကငွေရချင်လို့ရေးသားထုတ်ဝေတဲ့သဘောမျိုးဖြစ်ကြောင်းအင်ဖြူရော်ပြောခွင့်ရဆာရာဆန်နတ်စ်ကပုံဖော်ခဲ့ပြီးအလိညာတွေနဲ့ပြည့်နေတဲ့စာအုပ်ကိုအမေရိကန်ပြည်သူအများစုကဂရုမစိုက်ဖို့များတယ်လို့လည်းဆိုပါတယ်။အလုတ်ဖြုတ်ခံရတဲ့ Steve Bannon ဟာ Trump သမ္မတဖြစ်လာပြီးပထမ9လမှာနိုင်ငံရေးအရာရှိချုပ်အဖြစ်တာဝန်ထမ်းဆောင်ခဲ့တာဖြစ်ပါတယ်။စာရေးဆရာ Michael Wolff ရဲ့စာမျက်နှာ336မျက်နှာပါစာအုပ်ထဲမှာတော့ Bannon ရဲ့ပြောကြားချက်အတော်များများကိုကိုးကားရေးသားထားတာဖြစ်ပါတယ်။
ယူအေဗီကအတန်ညနေပိုင်းမြန်မာဘာသာစစ်စင်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်ကနေတောက်ချာနေညနေခင်းနောက်ဆုံးရမြန်မာနဲ့နိုင်ငံကသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံကစစ်တပ်စစ်စင်ရေးတွေအတွင်းမှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာမွတ်စလင်တွေရဲ့ဒုက္ခသည်ခန်းတွေမှာအခုနှစ်အတွင်းကလေးငယ် 48,000 လောက်မွေးဖို့ရှိတယ်လို့ခန့်မှန်းထားကြောင်းအကူအညီပေးရေးအဖွဲ့တွေကပြောကြားလိုက်ပါတယ်အဲ့ဒီကလေးငယ်တွေဟာချမ်းမာရေးနဲ့ညှို့မှုမရှိတဲ့တဲတွေအတွင်းမှာမွေးဖွားလာနိုင်ပွဲရှိပြီးတော့ယောဂဗျာနဲ့အာဟာရချို့တဲမှုအသက်၅နှစ်မပြည့်ခင်တည်ဆုံမှုမြန်မာတဲ့အန်ဒီရီတွေကြုံရနိုင်ပွဲရှိတယ်လို့ Save the Children အဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တဲ့အစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဒုက္ခသည်စကန်တွေဟာရေနဲ့မိလာစနစ်တွေမကောင်းတဲ့အတွက်အထူးသဖြင့်မွေးကစားကလေးတွေဖြစ်တတ်တဲ့စုံစုဝတ်သက်နဲ့ကာလာဝမ်းယောဂါတို့လိုယောဂါပိုးတွေပေါက်ဖွားတဲ့နေရာတွေဖြစ်တယ်လို့ Cox's ဘဇားမှာရှိတဲ့ Save the Children အဖွဲ့ရဲ့ကျန်းမာရေးအကြံပေး Rachel Cummings ကပြောပါတယ်ဒီနေရာကကလေးမွေးဖို့တင့်တော်တဲ့နေရာမဟုတ်ပဲအဲ့ဒီကလေးတွေနေရမယ့်အခြေအနေဟာအလွန်ကိုဝမ်းနဲ့ကြည်ကွဲစရာကောင်းတယ်လို့လည်းဆိုပါတယ်ကောက်ဆက်ဘဇားဒေသကဒုက္ခသည်စခန်းတွေမှာရှိတဲ့အသက်9နှစ်ယောက်ကလေးငယ်တွေတဲက25ရာခိုင်နှုန်းဟာအလွန်ကိုဆိုးရတဲ့အာဟာရချို့တက်မှုပြဿနာနဲ့ရင်ဆိုင်နေရပြီးတော့ကလေးငယ်ထပ်ဝက်လောက်ဟာသွေးအားနည်းတဲ့ယောဂါကိုခံစားနေရတယ်လို့ပြီးခဲ့တဲ့လကကုလသမဂ္ဂကလေးသင်ငယ်များအရေးပေါ်ရန်ပုံငွေအဖွဲ့ UNICEF ကကောက်ယူခဲ့တဲ့စစ်တမ်းတွေမှာဖော်ပြခဲ့ပါတယ်ဒါပြင်40ရာခိုင်နှုန်းကဝမ်းယောဂခံစားနေရပြီးတော့60ရာခိုင်နှုန်းကတော့အသက်ရှူလမ်းကြောင်းဆိုင်ရာယောဂါတွေခံစားနေရတယ်လို့ဆိုထားပါတယ်ခင်ဗျာ
။နေမြပိုင်ဆိုင်မှုနဲ့ပတ်သက်လို့ကြည်ကြဲပြင်းပြင်းအငင်းပွားနေတဲ့တောင်တရုတ်ပင်လယ်ပေါ်ကိုနှောက်နှက်မှာကျူရုဆယ်လုံးလွတ်တင်ဆောင်ကြည့်မဲ့တရုတ်တို့ရဲ့အစီအစဉ်ဟာအထူးကသဘာဝရင်းမြစ်တွေရှိရာနေရာတွေကိုကူညီရှာဖွေပေးနိုင်မှာဖြစ်တယ်လို့နိုင်ငံခြားသင်္ဘောတို့ရဲ့သွားလာလှုပ်ရှားမှုကိုလည်းအမြန်ဆုံးတုံ့ပြန်ဆောင်ရွက်သွားနိုင်မှာပါ။ဒါအပြင်အာရှတိုင်းပြည်၅ခုမှာတရုတ်တို့ရဲ့ဦးဆောင်မှုကိုလည်းမြင့်တင်ပေးရရောက်စေပါမယ်။ဟိုင်နန်ကျွန်းပေါ်မှာရှိတဲ့ Sanyan Institute of Remote Sensing ဌာနကနေ2019နဲ့2020ခုနှစ်အတွင်းကျူရုတွေလွတ်တင်ဖို့ရွက်ထားတယ်လို့အစိုးရပိုင်းစင်ဟွာသတင်းဌာနကဒီဇင်ဘာလမှာကြေညာသွားပါတယ်။ဒီကျူတုတွေဟာတောင်တရုတ်ပင်လယ်ပြင်တွင်းကလှုပ်ရှားသွားလာမှုတွေကိုအဝေးကနေအာရုံခံစောင့်ကြည့်ဖို့အကူအညီဖြစ်စေမယ့်အပြင်ပင်လယ်ရင်းကပုံရိပ်တွေကို24နာရီစောင့်ကြည့်ရယူသွားမှာဖြစ်တယ်လို့ပြောပါတယ်။ကီလိုမီတာ 3.5 တန်ပတ်လေအခြေအဝန်ရှိတဲ့တောင်တရုတ်ပင်လယ်ပြင်တွင်းကငါးတွေရှိတဲ့နေရာတွေကိုတွေ့ဖို့တရုတ်တို့ကမျှော်လင့်နေတာဖြစ်တယ်လို့လေလာစောင့်ကြည့်သူတွေကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်အတွင်းတခြားနိုင်ငံတွေကဘလို့လှုပ်ရှားနေတယ်လဲဆိုတာကိုကျူရုကနေစောင့်ကြည့်နိုင်တယ်လို့စစ်ဖက်ဆိုင်ရာအတွက်လည်းအသုံးပြုနိုင်တယ်လို့ဆိုပါတယ်။တရုတ်တို့ကတော့တမိုင်းကြောင်အချက်အလက်တွေအရတောင်တရုတ်ပင်လယ်ပြင်ရဲ့နယ်မြေ90ရာခိုင်နှုန်းကိုပိုင်ဆိုင်ထားကြောင်းပြောဆိုထားတာဖြစ်ပါတယ်။
တိဘက်ဘာသာကားခွင့်ရလှူရှားသူတာရှိဝမ်ချောက်ကသူ့ဘော်တိဘက်ဒေသခွဲထွက်ရေးလုံခြုံမှုနဲ့ဆွဲချက်တင်ထားတဲ့အမှု၄ခုစလုံးကို အပြစ်မရှိဘူးလို့ထွက်ဆိုခဲ့ပြီးတဲ့နောက်တရုတ်အာဏာပိုင်တွေကသူ့ကိုတရုတ်နိုင်ငံမှာစပ်ပြီးတော့ဖမ်းဆီးထိန်းသိမ်းထားလိုက်ပါတယ်။သူ့ကိုတရုတ်နိုင်ငံကင်ဟိုင်းပြည်နယ်မှာ၄နှစ်ကျော်ကြာရုံးထုတ်စစ်ဆေးခဲ့တာဖြစ်ပါတယ်။တရုတ်ဆိုရဟာတိဘက်ယဉ်ကျေးမှုကိုဖျက်ဆီးနေတယ်ဆိုပြီးတော့ဝမ်ချောက်ကဗီဒီယိုထဲမှာဝေဖန်ထားတာဖြစ်ပါတယ်။အသက်32နှစ်ရှိဖြစ်တဲ့ဝမ်ချောက်ကိုတရုတ်အာဏာပိုင်တွေကအခုလိုဖမ်းဆီးထိန်းသိမ်းတာကိုကန့်ကွက်တဲ့အနေနဲ့အိန္ဒိယနိုင်ငံမြောက်ပိုင်းဒါရက်စလန်မြို့မှာရှိတဲ့ပြည်ပရောက်တိဘက်လူမျိုးတွေကတော့ကန့်ကွက်ဆန္ဒပြခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေကလက်မှတ်တွေကောက်ခံပြီးတော့လူလူတွေအနေနဲ့လည်းဒီကိစ္စကိုထောက်ခံကြောင်းပြသဖို့တောင်းဆိုခဲ့ကြပါတယ်။တရားရုံးအနေနဲ့အမိန့်ကိုရက်တိကျသတ်မှတ်ခြင်းမရှိဘဲနောက်ပိုင်းမှာချမှတ်လာနိုင်ဖွယ်ရှိတယ်လို့ဝမ်ချောက်ရဲ့ရှေ့နေကပြောပါတယ်။အခုလိုပြည်တံချမှတ်ဖို့ဆိုင်းငံ့လိုက်တာကိုကြည်ချင်းအဖြစ်တရားရုံးအနေနဲ့ပြည်တံကြီးကြီးမားမားချမှတ်နိုင်ဖွယ်ရှိပြီးတော့ထောင်တန်း15နှစ်လောက်အထိဖြစ်လာနိုင်ကြောင်းအဲ့လိုသာပြည်တံချမှတ်ခဲ့မယ်ဆိုရင်တော့တရုတ်ဘူဆိုရအာနာပိုင်ဒီနဲ့ဒေသခံအာနာပိုင်ဒီအတွက်ချက်စရာကောင်းတဲ့လုပ်ရဖြစ်တယ်လို့HRW လူခွင့်ရေးစောင့်ကြည့်အဖွဲ့ကပြောပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့အနောက်အလယ်ပိုင်းနဲ့အရှေ့ဘက်ကန်ယိုရန်ဒေသထဲကိုအာတိတ်ဆက်ဝိုင်းဖက်ကလေပြင်းတွေနဲ့နေမုံတိုင်းဝင်လိုက်ပြီးနောက်တနေ့ဖြစ်တဲ့ဒီကနေ့တောက်ကြနေမှာစံချိန်တင်းလောက်အောင်အေးဖို့ရှိပါတယ်အမေရိကန်နိုင်ငံတွင်းကမြို့ကြီး25မြို့မှာဒီကနေ့လေပြင်းတိုက်ခတ်မှုကြောင့်အပူချိန်3ညအောက်40ဒီဂရီစင်တီဂရိတ်ထိအန္တရာယ်ရှိလောက်အောင်ကြာသွားမယ်လို့ခန့်မှန်းထားပါတယ်အမြဲလိုပူနွေးနေတဲ့ Florida ပြည်နယ်မှာလည်းအပူချိန်10ဒီဂရီစင်တီဂရိတ်တောင်မရှိပါဘူးကြာရပြင်းနေကကန်ယိုရန်တစ်လျှောက်ဝင်တိုက်ခဲ့တဲ့ကြီးမားပြင်းထန်တဲ့မုန်တိုင်းကြောင့်လေပြင်းအားရုတ်တရက်ကျဆင်းပြီးတော့ Carolinas ပြည်နယ်ကနေကနေဒါနိုင်ငံထိအတလန်တိတ်မုန်တရားကန်ယိုရန်တလျှောက်ဟာရီကိန်းမုန်တိုင်းလိုအခြေအနေတွေဖြစ်စေတဲ့အတွက်ဒီနင်းမုန်တိုင်းကို bomb cyclone ဆိုပြီးတော့နာမည်ပေးထားပါတယ်လူသံမောင်းများစွာတို့အတွက်အရေးပေါ်အခြေအနေတွေထုတ်ပြန်ထားသလိုကျောင်းတွေနဲ့အစိုးရရုံးတွေကိုလည်းပိတ်ထားပါတယ်ထောင်နဲ့ချီတဲ့လေရင်ခီးစင်တွေကိုလည်းဖျက်သိမ်းလိုက်သလိုလမ်းပေါ်ပိတ်မိနေတဲ့ကားတွေကိုလည်းအရေးပေါ်ကစေးသမားတွေကလိုက်လံကဲထုတ်ပေးနေရတာပါထောင်မောင်းများစွာတို့နှစ်အိမ်တွေမှာလည်းလျှက်စင်မိတွေပြတ်တောက်သွားပါတယ်နင်းမုန်တိုင်းကြောင့်လူပေါင်း14ဦးထပ်မံတို့သေဆုံးခဲ့ရပြီဖြစ်ပါတယ်
အမေရိကန်နိုင်ငံကကမ္ဘာကျော်တက်နစ်ကစားသမား Serena Williams ကသူ့အနေနဲ့မကြာခင်မှာကျင်းပမယ့် Australian Open Tennis ပြိုင်ပွဲကိုဝင်ပြိုင်တော့မှာမဟုတ်ဘူးဆိုပြီးတော့ဒီကနေ့မှာကြီးညာလိုက်ပါတယ် Serena Williams ဟာလက်ရှိ Australian Open Champion ဖြစ်ပြီးတော့သူ့အနေနဲ့လိုချင်တဲ့အနေအထားကိုမရောက်သေးတာကြောင့်ပြိုင်ပွဲဝင်ရုံတသက်မပြိုင်ခြင်းတဲ့အတွက်အခုလိုနှုတ်ထွက်လိုက်တာဖြစ်တယ်လို့ Serena ကဒီကနေ့မှာကြီးညာခဲ့တာဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုရင်နိုင်နဲ့နန်းလောင်တို့ပြောပြပေးခဲ့တာပါအခုဆက်လက်ပြီးသတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရခိုင်ပြည်နယ်မြောက်ပိုင်းမှာမိုင်းပေါက်ကွဲမှုနဲ့လက်နက်ကင်တချို့ရဲ့တိုက်ခိုက်မှုကြောင့်စစ်ကားတစ်စီးထိခိုက်ပျက်စီးခဲ့ပြီးဒဏ်ရာပြင်းထန်သူ2ဦးအပါအဝင်လုံခြုံရေးတပ်ဖွဲ့ဝင်စုစုပေါင်း9ဦးဒဏ်ရာရှိခဲ့ကြောင်းဒေသခံတာဝန်ရှိသူတွေကပြောပါရယ်မတိမငိမ်အခြေအနေတွေကြုံနေရတဲ့ရခိုင်ပြည်နယ်အတွင်းကအခုနောက်ဆုံးမိုင်းပေါက်ကွဲမှုကြောင်းလုံခြုံရေးတပ်ဖွဲ့ဝင်တွေကနေမြေရှင်းလင်းမှုတွေလည်းလှုပ်ဆောင်နေခဲ့ကြရတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော်မေခါကပြောပြပေးမှာပါရှင်
မောင်နှောမြို့နယ်တောင်ပြိုလက်ဝဲကနေချိန်ချောင်းကျဲရွာအတွားတက်မတော်ရင်နန်းတစည်းဟာဒီကနေ့မနက်ပိုင်းကဆွဲမိုင်းထိမှန်ခဲ့ပြီးနောက်ဆက်တွဲခြုံခိုတိုက်ခိုက်တာခံခဲ့ရတာလို့ဒေသခံတာဝန်ရှိသူတွေကပြောဆိုကြပါတယ်တက်မတော်သားအချို့ပါဒဏ်ရာရခဲ့တဲ့ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့မောင်နှောမြို့နယ်အထွေထွေအုပ်ချုပ်ရေးမှူးဦးရဲထွတ်ကအခုလိုရှင်းပြသွားတာပါဟု
တ်ပါတယ်ကျွန်တော်ဒီဘက်ကရောက်လို့ကျွန်တော်တရင်လို့ရတာပါတယ်ကျွန်တော်သိတယ်ရမယ်ပေါ့ဒါတော့ဒီလိုတော့မရှိပါဘူးဘာလို့ဒီလိုမရှိပါလဲဟုတ်ကဲ့ပါဟုတ်ပါ
ဒီကနေ့တိုက်ခိုက်မှုနဲ့ပတ်သက်လို့အသေးစိတ်ထပ်မံသိရနိုင်ဖို့အတွက်တက်မတော်ဘက်ကဆက်သွယ်မေးမြန်းရမှာတော့စီးစစ်နေစေဖြစ်တဲ့အတွက်မပြောနိုင်သေးဘူးလို့တာဝန်ရှိသူတအုပ်ကအခုလိုဖြေသွားခဲ့ပါတယ
်ထုတ်ပြန်ရင်လည်းဟာတောင်းကြည့်လိုက်ပါကျွန်တော်ကဒီလိုတော့ပြောမှာမဟုတ်ဘူးလက်ထုတ်ပြန်တဲ့ဆိုရင်တက်မတော်ကလည်းထုတ်ပြန်ပါလိမ့်မယ်ဆိုတော့အခုတော့လည်းကျွန်တော်တက်ကဟိုပြင်နေတဲ့ကြတိုင်းထုတ်ပြန်တယ်အဲ့လိုပဲထုတ်ပြန်ပါလိမ့်မယ်ကျွန်တော်တို့တက်နေကြတော့လည်းဟိုရဲထုတ်လို့မရဘူးလေတက်ကချင်းတွေကပြင်နေရမှာလေဟုတ်ကဲ့သူတို့ကထုတ်ပြန်ပါလိမ့်မယ်နော
်တိုက်ခိုက်မှုအတွင်းမှာတာယန်ရသူတွေကိုတော့မောင်နှောဆေးရုံကိုပို့ဆောင်ခဲ့ပြီးဒဏ်ရာပြင်းထန်သူတွေလည်းရှိတယ်လို့ဒေသခံတွေကပြောပါတယ်တိုက်ခိုက်မှုဖြစ်ပွားခဲ့တဲ့နယ်မြေတဝိုက်မှာတော့လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းရေးလှုပ်ဆောင်ရမှာပြစ်ခတ်မှုအချို့ရှိနေတယ်လို့လည်းဒေသခံရခိုင်ပရဟိတအဖွဲ့ကဦးခင်ဝင်းကပြောပါတယ
်အဲ့ဒါမှာမိုက်ဆင်းပြီးတော့ဒေသခံကိုတိုက်ခိုက်တာအာတာဘွေကတိုက်တာပေါ့အဲ့ဒီမှာအခုက9ယောက်အရာကြီး10ယောက်ပါဝင်ခဏရောက်တာဒီကတည်းကရောင်းမှုဖြစ်နေတယ်အဲ့ဒီဘက်ကလည်းရှင်းရှင်းမုံလုံးနေတုံးပြီးရှိတယ်။ဟိုတောင်မျိုးဝေးမျိုးကိုတော့တင်ချင်းချောင်းအထက်ကကလန့်ခွေပြ။အေးမှာတရားမရောက်ဘူး၊နေရာလောက်တော့လည်းတရားမရတယ်လို့ကြားနေရတယ်ဒီ။ပောက်ကွက်တန်ကတော့တော်တော်ကြီးတယ်ဗျ။ဟိုတမန်သားကက9မိုင်လောက်ကဝေးငါကြည့်အဲ့လောက်ကြားတယ်။ရှင်းရှင်းလုံးနေတယ်အဲ့ဒီမှာတိကတ်တုံးပေါ့အဲ့တိတ်ကွေးတွေပါဖြစ်နေ။
ပြီးခဲ့တဲ့ဒီဇင်ဘာလဇန်ပိုင်းတုန်းကလည်းမြေပုံမြုပ်နယ်အတွင်းမှာတရားတစ်ခုမိုင်းကွဲမှုဖြစ်ပွားရာကနေတက်မတော်ရင်အနေငယ်ထိခိုက်ခံခဲ့ရတယ်လို့တပ်ဖွဲ့ဝင်အချို့လည်းဒဏ်ရာရခဲ့ပါတယ်။ပြီးခဲ့တဲ့ဩဂုတ်လ25ရက်နေ့မှာလည်းအာဆာအစ္စလမ်အစွန်းရောက်အုပ်စုကလုံခြုံရေးကင်းစခန်း30လောက်ကိုစီးနင်းတိုက်ခတ်ပြီးနောက်မတိမငိမ့်အခြေအနေတွေနဲ့ကြုံတင်ရတဲ့ဒေသမှာအခုလိုနောက်ဆုံးကြုံရတဲ့တိုက်ခတ်မှုတွေနဲ့ပတ်သက်လို့ဘသူလက်ချက်လဲဆိုတာတရားဝင်ကြေညာတာမျိုးတော့မရှိသေးပါဘူး။ပြီးခဲ့တဲ့နှစ်ကအာဆာရဲ့တိုက်ခတ်မှုတွေကြုံခဲ့ရပြီးနောက်ပိုင်းကဆလို့ဒေတာတွေလုံခြုံရေးတင်းကျပ်ထားပေမဲ့စိုးရိမ်ကြတဲ့အခြေအနေတွေရှိနေတော့မယ်လို့လည်းရခိုင်ပရဟိတအဖွဲ့ကဥခင်ဝင်းကပြောပါတယ်။
ဒီမှာကအင်းကလက်နက်နဲ့ဝင်နေတဲ့ဟာတွေရှိတယ်လေကျွန်တော်တို့ဒီဒီရင်မှာလာတွေကလာလေတော့ဒီကသတင်းတွေကြားနေတာသတင်းရထားတာရှိတယ်အဲ့ဒီမှာလေငါမြရတာပေါ့လက်လုံးပိုင်းတွေကတော့ဟိုဝင်လာတဲ့လူတွေလက်ရောလည်းမနေကြပါလေလက်ရကိုရပ်ဖက်ဝင်တာတက္ကနာကဒီငွေတူပါလေနောက်ဒီရောခံတူပါလေအဲ့ဒီကောင်တွေကလည်းဖောက်ပြေးရှိသေးတယ်သိတာကအဲ့တခါနိုင်ငံကဝင်တာပေါ့အဲ့တေချောင်းလေးရစက္ကန့်ခန့်မှာတော့ကူပြီးတော့ပြင်နေဝင်တာအခုကဟိုနေနေစင်းလုံးလုံးနေတော့ဝင်ကြည့်တယ်
ပြီးခဲ့တဲ့နှစ်ထဲကအာစာဆွန်းရောက်အုပ်စုရဲ့တိုက်ခိုက်မှုတွေကြုံရပြီးနောက်လုံခြုံရေးတပ်ဖွဲ့တွေရဲ့စစ်ဆင်ရေးတွေနဲ့အတူဒုက္ခတဲ့6သိန်းကျော်ဟာလေအိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတယ်လို့ကုလသမဂ္ဂကသတင်းထုတ်ပြန်ထားပါတယ်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းတဲ့စစ်ဆင်ရေးတွေအတွင်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်လို့လည်းကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းဝိုင်းကဝေဖန်ပြစ်တင်မှုတွေအကြီးအကျယ်ထွက်ပေါ်နေပေမဲ့မြန်မာစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကတော့ဒီဆွဆွဲချက်တွေဟာမဟုတ်မှန်ဘူးလို့ညင်းဆိုထားကြပါတယ်ရှင
်မိခသတင်းပေးပို့ခဲ့တာပါရှင်အခုတော့ကချင်ပြည်နယ်ဘက်ကတိုက်ပွဲတွေဆက်ဖြစ်နေတဲ့နောက်ဆုံးအခြေအနေကိုတင်ပြပေးပါမယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံတတိယအစည်းအဝေးစတင်ဖို့အနီးကလာချိန်မှာကချင်ပြည်နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးဗမော်ခရိုင်မင်းစီမြို့နယ်ထဲမှာကချင်တို့လက်ရဲတပ်ဖွဲ့ KIA ရဲ့တပ်စခန်း20ကျော်ကိုအစိုးရတပ်မတော်ကသိမ်းယူခဲ့ပါတယ်။ဒီလိုတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာဟာနှစ်ဖက်ယုံကြည်မှုကိုပြက်ပြားစေပြီးငြိမ်းချမ်းရေးဆွေးနွေးဖို့အတွက်အခက်အခဲဖြစ်စေနိုင်ကြောင်းကချင်ငြိမ်းချမ်းရေးအကျိုးဆောင်ဖွဲ့ PCG ကတုံ့တက်ပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ပြည်တော်စုငင်းကြဲညီလာခံ27ရာစုပင်လုံတတိယအစည်းအဝေးကိုဒီနှစ်ဇန်နဝါရီလအတွင်းမှာကျင်းပဖို့ပြင်ဆင်ဆောင်ရွက်နေချိန်မှာကချင်ပြည်နယ်တနိုင်းနဲ့မန်စီမြို့နယ်တွေအတွင်းမှာအစိုးရတပ်မတော်နဲ့ KIA ကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတဲ့လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ဤပညာထောက်ကူရေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဦးတော်ခါကအခုလိုပြောပါတယ်
ဒီရပိုင်းကတနိုင်းမြို့နယ်ထဲကကောင်ရာရွာရဲ့တောင်ဘက်ခြမ်းပေါ့ငါးကားရွာကောင်ရာရွာအဲပင်းမော်ရွှေမော်အဲ့ဒီနေမြေဒေသတွေမှာနှစ်ပတ်လောက်ရှိပြီမဝေးဘက်ကတော့ဟိုတိုက်နေတော့ပဲနားလိုက်တိုင်းလိုက်နားလိုက်တိုင်းအဲ့လိုနဲ့
အစိုးရတပ်မတော်ဘက်ကဗမော်ခရိုင်မန်စီမြို့နယ်မန်ဝင်းကြီးဂိုက်တိတ်ဒေသအတွင်းမှာပြီးခဲ့တဲ့နှစ်နိုဝင်ဘာလ28ရက်နေ့ကနေဒီနှစ်ဇန်နဝါရီလ3ရက်နေ့အထိတိုက်ပွဲတွေဖြစ်ပွားခဲ့ရမှာ KIA စခန်းငယ်18ခုနဲ့အဓိကစခန်း4ခုကိုသိမ်းပိုက်ရမိကြောင်းအဖိုးတန်တေယံဇာတာနဲ့တစ်တွေကိုတစ်ဖက်နိုင်ငံကိုတရားမဝင်ထုတ်ယူတဲ့လမ်းကြောင်းကိုထိန်းချုပ်နိုင်လိုက်ကြောင်းသတင်းထုတ်ပြန်ထားပါတယ်ဥတော်ခါကတော့ဒီသတင်းထုတ်ပြန်ချက်ဟာအစိုးရကထုတ်ပြန်တာမဟုတ်တာကြောင့်ပြန်လည်တုံ့ပြန်ဖို့မရှိကြောင်းပြောပါတယ်။ KIO KIA အဖွဲ့ဟာအရင်စအစိုးရနဲ့18နှစ်ကြာအပြစ်ခတ်ရက်စဲပြီး2012ခုနှစ်ဦးသိန်းစိန်ဦးဆောင်တဲ့အစိုးရလက်ထက်မှာတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာပါ။ဒီလိုတိုက်ပွဲတွေဖြစ်ပွားခဲ့တဲ့နောက်အစိုးရတက်မရော်နဲ့ KIO အကြားဆွေးနွေးမှုတွေရှိခဲ့ပေမဲ့အခုချိန်ထိတော့မအောင်မြင်သေးပါဘူး။ငင်းကြဲရေးဆွေးနွေးမှုနဲ့ပတ်သက်ပြီးဥတော်ခါကသူ့အမြင်ကိုအခုလိုဆက်ပြောပါတယ
်အခုဒီ6နှစ်ကျော်9နှစ်ကာလအထိကျူပန်းခဲ့တဲ့စီးရဲနိုင်ငံရေးငင်းကြဲရေးလူမျိုးရေးစသဖြင့်အားလုံးကိုခြုံငုံပြောမယ်ဆိုလို့ရှင်တော့အစိုးရအနေနဲ့လည်းသဆုံးတရားအရေးယူပြောဆိုမှုတွေလုပ်တင်တယ်တွတ်တော်ထဲမှာလည်းထိုနည်း၎င်းပဲဆွေးနွေးမှုတွေလုပ်တင်တယ်အဲတမတော်အနေနဲ့လည်းပြီးထက်ပိုပြီးတော့ထိရောက်တဲ့စီမီလမ်းကြောင်းကိုရှာတင်တယ်နိုင်ငံတကာအနေနဲ့လည်းလမ်းကြောင်းမှာရောက်အောင်ဝိုင်းဝန်းထိန်းချုပ်ပေးတင်တယ်လို့အခုကဒေါ်အောင်ဆန်းစုကြည် NLD အစိုးရကိုပဲဟိုမန္တလေးစီမားဒီချစ်စီအချင်းတစ်ခုယူရမယ်ဆိုတော့နားလည်မှုပေးတင်အောင်ရောင်းနဲ့နှေးတိလိုက်နေတဲ့ဟာကမကောင်းဘူးလို့ယူဆတာပေါ့
လက်ရှိဖြစ်ပေါ်တဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတမရော့ဘက်ကတိုင်းသားလက်နက်ကိုင်အဖွဲ့တွေဟာငင်းကြဲရေးလုပ်ငန်းစဉ်ကိုစန့်ကျင်ဆောင်ရွက်နေကြောင်းပြောဆိုတာရှိတယ်လို့တိုင်းသားလက်နက်ကိုင်အဖွဲ့တွေကလည်းတမရော့ကသူတို့နယ်မြေအတွင်းကိုထိုးစစ်ဆင်နေကြောင်းပြောဆိုတာတွေရှိနေပါတယ် တချင်ငင်းချိုင်းအကျိုးဆောင်ဖွဲ့ PCG ကဥလမိုင်ကွန်ဂျာကတော့လက်ရှိငင်းချိုင်းဖြစ်စဉ်အပေါ်အခုလိုတုံ့တက်ပါတယ
်ဆိုရရောတတ်မတော်ရောတိုင်းတလက်နဲ့ကင်တော်လာရဲ့ဖွဲ့တွေရောအားလုံးရဲ့စိတ်သားထက်မှဟိုတကယ်ပဲငင်းချမ်းစင်စင်နဲ့ဆန္ဒရှိလို့ရှိရင်တစ်ဖက်နဲ့တစ်ဖက်ညှိနှိုင်းတဲ့အခါမှာအလျှော့အတင်းလုပ်ပြီးတော့မှယုံကြည်မှုပုံမှုခိုင်မအောင်တည်ဆောက်နိုင်ဖို့တော့အရေးကြီးတယ်တော့ကျွန်တော်တို့မြင်တယ်အဲ့လိုငင်းချမ်းရေးတော်နေတဲ့အချိန်မှာအခုလိုတိုက်ပွဲဖြစ်တဲ့ဥစ္စာကတော့နည်းနည်းရှော့ချဖို့တော့ကောင်းတယ်ဒီစစ်ချင်းကိုရှော့ချပြီးတော့မှဖြည်းဖြည်းချင်းချင်းမှုတည်ဆောက်ပြီးမှတွားမယ်ဆိုရင်တော့ဖြစ်နိုင်ခြေရှိတယ
်အစိုးရနဲ့ KIO အကြားမှာ2013ခုနှစ်အောက်တိုဘာလကတိုက်ပွဲအရှိန်ရှော့ချဖို့သဘောတူညီခဲ့တယ်လို့ပြည်ပခညှိနှိုင်းရေးအဖွဲ့ဖွဲ့စည်းပြီးနှစ်ဖက်အကြားမှာညှိနှိုင်းဆောင်ရွက်ခဲ့ပါတယ်2014ခုနှစ်နိုဝင်ဘာလက KIO ဌာနချုပ်လိုင်ဇာကဗိုလ်တင်တန်းကျောင်းကိုပြစ်ခတ်ခံရတဲ့နောက်မှာပြည်ပခညှိနှိုင်းရေးအဖွဲ့ရဲ့လုပ်ငန်းတွေလည်းရပ်ဆိုင်းခဲ့တာဖြစ်ပါတယ်အခုအခါ KIO အဖွဲ့ဟာကျုံမြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်ဖွဲ့စည်းထားတဲ့ FPNCC ကိုနိုင်ငံရေးဆွေးနွေးရေးကော်မတီမှပါဝင်ထားပြီးတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA ပြင်ပကနေအစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးမှဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်အစိုးရနဲ့တမ်ရော့ဘက်ကတော့ FPNCC နဲ့တွဲဆောင်ဖို့ကိုညှင်းဆိုထားတာကြောင့်ငြိမ်းချမ်းရေးဆွေးနွေးမှုတွေဟာရပ်တန့်နေပါတယ်
တော်ရရှိများရှင်2018နှစ်သစ်အစမှာပဲရန်ကုန်မြို့နယ်မှာလူငယ်တဦးကိုအုပ်စုနဲ့ရရကနေတိတ်ဆုံးခဲ့တဲ့အဖြစ်နဲ့ကြုံခဲ့ရပါတယ်ဒီလိုဝမ်းနည်းစရာဖြစ်ရမျိုးတွေမြန်မာနိုင်ငံမှာဘလောက်များများကြုံနေရပါလဲအကြီးထက်တဲ့ဒီလိုဖြစ်ရမျိုးတွေကိုဘယ်လိုဟန့်တားနိုင်မလဲဆိုတာကိုစနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မြန်မာနိုင်ငံရဲ့တရားဥပဒေစိုးမိုးရေးအခြေအနေနဲ့ပတ်သက်လို့တော်ရရှင်တွေရဲ့အထွေထွေတွေပဲဖြစ်ဖြစ်သဘောထားအမြင်တွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VO ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်ကြတဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VO ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VO ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးဖို့ထားလို့ရပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရစေ။အခုတော့ဖားကံမှာမြေပြုံမှုထပ်မံဖြစ်ပွားတဲ့အခြေအနေကိုတင်ပြပေးပါမယ်။ကချင်ပြည်နယ်မွန်းညင်းခရိုင်ဖားကံမြို့နယ်မှာဇန်နဝါရီလ၄ရက်နေ့ကကြောက်စိမ့်လုတ်ကွက်မြေစာပုံအဟောင်းပြိုကျရာကနေရေမဆဲကြောက်ရှာဖွေသူအမျိုးသား6ဦးသေဆုံးပြီး2ဦးဒဏ်ရာရှိခဲ့ပါတယ်။အခုလိုမြေစာပြိုကျမှုတွေဖြစ်နေတာလူတွေတေဆုံးမှုတွေရှိနေတာဟာကြောက်မြတ်တူးဖော်တဲ့ကုမ္ပဏီတွေကကြောက်မြတ်နီးဥပဒေရှစ်မှာပြဋ္ဌာန်းချက်တွေကိုလိုက်နာဖို့အားနည်းပြီးဒီကိစ္စဆစ်ဆဲအရေးယူဆောင်ရွက်မှုတွေကိုပြည်ထောင်စုအစိုးရကတာဝန်ယူကင်တွယ်ဖို့လိုပါတယ်ပြည်내အစိုးရအနေနဲ့ကတော့တင်ပြမှုတွေရှိပေမဲ့အခုလိုပြဿနာတွေဆက်ဖြစ်နေတဲ့အတွက်ပြည်ထောင်စုအစိုးရကကင်တွယ်မှသာရွနေနိုင်မယ်လို့ပြည်내လွှတ်တော်ကိုယ်စားလှယ်တွေကဆိုပါတယ်ဒီအကြောင်းပြည်စုံကို VOA မြန်မာပိုင်းသတင်းတော်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်
ကချင်ပြည်နယ်ဖားကံမြို့နယ်တဲကရတနာမြေတွေပေါ်မှာကြောက်စိမ့်တူးဖော်တာတွေကြောက်စိမ့်ရှာဖွေမှုတွေလုပ်ရင်းနဲ့ဂျိတ်လင်းကြောက်မြက်တူးဖော်ရေးကုမ္ပဏီလုတ်ွက်ဟောင်းကရေမဆေးကြောက်ရှာဖွေသူတွေဟာမြေစာပုံဟောင်းတစ်ခုပြိုကျတဲ့အတွက်လူ6ဦးသေဆုံးမှုဖြစ်ပေါ်ခဲ့တာပါတေဆုံးမှုနဲ့ပတ်သက်လို့ဖားကံမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးဒါရှိလာဆိုင်ကတော့အခုလိုပြောပါတယ်
သူကတော့သူတို့6ဦးပေါက်ပြေးတယ်လို့ပြောတယ်6ဦးပေါ့နော်ဒါတို့ပုံထဲမှာလည်းတွေ့တယ်တစ်ပြန်တန်လွင့်ဌာနကနေပြီးမှလည်းလွင့်တာပေါ့သူတို့လိုက်ပါ FM ကနေလည
်းလူ6ဦးသေဆုံးမှုနဲ့ပတ်သက်လို့မြန်မာအစိုးရပြန်ကြားရေးဌာနကလည်းအတည်ပြုထားတာပါအမှန်တော့မြန်မာနိုင်ငံမှာကြောက်မြက်ဥပဒေတွေကနေဥပဒေရှင်းမှာဆိုရင်ကြောက်စိမ့်တူးဖော်တဲ့ကုမ္ပဏီတွေလုတ်ွက်ရထားတဲ့သူတွေလိုက်နိုင်ရမယ့်ဥပဒေတွေပါဝင်တာပါဒီထဲမှာဘလို့တူးဖော်ရတယ်ဧရိယာလိုက်ဆက်ရန်နေရအသုံးပြုရမယ့်အရေးအတွက်တွေမြေစာပုံကိုဘလောက်အမြင့်ထိပဲပုံရမယ်ဆိုတာတွေနဲ့မိုင်းနေခွဲတဲ့အခါမှာလဲဘလောက်အတိုင်းတာထိပဲအသုံးပြုရမယ်ဆိုတာတွေရတနာတူးဖော်ခွင့်ရထားတဲ့ကုမ္ပဏီတွေရဲ့လုတ်ွက်တွေမှာလူသေးဆုံးမှုတွေဖြစ်ခဲ့ရင်တာဝန်ယူရမယ့်အချက်လက်တွေလည်းပါဝင်တာပါဒီအချက်တွေကိုလိုက်နာမှုတွေအားနည်းတာတွေကြောင့်အခုလိုမျိုးဖြစ်ရတဲ့ဖြစ်ပေါ်ရတယ်လို့လည်းဆက်ပြောပြပါတယ်
အဲ့လိုဆန္ဒထားပေမဲ့သူတို့အဲ့မှာလုံနေတဲ့လူတွေကအဲရင်းနှီးချိန်ကြီးလိုက်နာခြင်းမရှိခါတရမှာပေါ့ပြည်တော်စုဟိုဆက်ဆံရအဖွဲ့တွေရောက်လာတော့မယ်ဆိုရင်သူတို့ရန်တရားဖွဲ့ထားတယ်နောက်ပြီးသူတို့ဆောင်ရွက်နေကြလုပ်ငန်းတွေကိုအဲ့ဒီချိန်ကာလမှာဆိုရင်ဆက်ဆံထားတာပေါ့နော်အဲ့လိုဆိုတဲ့ချိန်ကျတော့ ชายเอาตัวจ้าได้ดูดีก็เลยไอ้ฟอร์มมามีตุ้ยอะไรทั้งจ้าเราฟอร์มไปตัวนี้เลยก็ชาวเชื้อชาติมาตัวชาวตัวได้อันนี้ทำอยู่ชุดที่ตัวเต่าลุกเวลุกจิตรู้ว่าต้องได้สิ
อะคุณลุงมีมาจากขนาดมีซาบงพิจารณาลุดได้สมมุติกรมรีดีก็เสียเนี่ยเลยลงจนต้องไปทุบหนีมือดีก็ย้อนเนี่ยลุกพูดก็ปีดาวสู้สุยาก็เทิงเจ้ามาตายานายเมสุบีเสียเปียบาร์เอง
ปีดาวสู้อันนี้จ้าได้กันด้วยนี่ครับเสียเปียบเจ้าลุผู้ลุงอยู่เทิงเจ้าบุตรจ้าเราปีดาวสู้สุยาเพื่อมาตายเนี่ยบุญมาตายเยอะสุดครับเนาะแต่แกเล่มาแต่แกเล่แต่เล่สิอันนี้ถ้ามาก็จะรู้ลุดออกมาเล่สิสิเนี่ยใช่ไหมที่ทุกตัวมาเปล่าไปเปียบเปียบมีสุดเป็นเดียบเปียบเปียบเนาะแต่ที่เสียสัญญาหากันที่จะทำเรื่องมุ่งไปสัญญาที่จ้าเราปีนี้สุยาเนี่ยเราเปล่าไหนนะเราจะรู้อารมณ์ที่เดียบเดียบยี่สิบเจ้าลูกไอ้พ่อมาเป็นลูกเป็นเจ้าแม่เป็นลูกตาเจ้าสุวรรณีมาตาที่เราดีอยู่ที่สุดแล้วก็เลยเจ้าสุวรรณีมาตัวทุกอย่างเขาได้อุปถัมภ์ที่เจ้าลูกดีอยู่ทางกูเจ้าสุวรรณีก็อาเชิงเจ้าป้าตาเนี่ยผมมาเช่นไหนไปลูกตาจะรู้อันดีเลยแต่ตัวแม่เป็นลูกคุณลุงอยู่บอกจงด้วยอะไรเจ้าหน้าที่เขาเนาะแม่ลาไหนเดี๋ยวลูกด้วยอะไรบอกพระเจ้าเลยตัวเล็กที่นี่เราคุณอ่ะยิ่งสาชุดยิ่งมุ่งไปทางในยาชุนเนี่ยตัวสามารถทำอะไรสิเดี๋ยวเราอันนี้เป็นเราไปปูยามะอันนี้เป็นที่แท้จริงลูกชิ้นไม่ยากสุดแล้วด้วยดูรอเลยเอสเอ็มชาริกาตัวนี้เนี่ยก็มีสาริที่จะเดียมาเลยสามารถทำอะไรกูจะลุ้นเลย
ก็เช่นปีนี้เรามาจากสิงห์ตุลาเลยลงเงินในเรื่องนี้ทุลาเลยส่วนพี่มีซาบงในปีจ้าหมู่เจ้าพากันเดินตามมาลู่เต๋อสมุริกามาจากข้างหน้าสุดลู่ชินีปีตะคาเตียนมายานแห่งที่เปล่าสมุริชิดลู่ตะคาเตียนมารอถ้าเจ้าที่บีเจ้าส่งเต๋อสมุริเนี่ยพี่บอกแกยาราวาก็เช่นปีนี้พากันมีเนื้อด้วงอ่ะเจ้าสิงห์ตุลาหมู่เจ้าพี่ลาเลยลู่แต่บ่าวมีอาสาส่งเสียหมู่เรียบเอาเองแต่บ่าวบ่าวเจ้าสัญญาสู้จูเรียนปฏิบีลู่ดอกก็ส่งนั้นสิ่งที่พูดที่ต้องสมุริเลยสิ่งใดบ้างสุยาเสสสิ่งแม่เจ้าสิงห์ตุลาหมู่เรียกสุยาติเนี่ยสิ่งที่เจ้ามุ่งเล่านั่งเองมาคิดถ้าสัญญาท้าบุกเลย global witness เปล่าเองแต่บ่าวบ่าวเจ้าเลือกเสียหนี้เลยพูดดีกว่าณท้าวสิ่งที่คุณเทมาต้องสู้ท้าบาร์เลยใช่
မအေးမှာတတိယပြပခဲ့တာဖြစ်ပါတယ်အခုနားဆင်နေတဲ့ VOA တောက်ကြနေညနေခင်း Radio အစီအစဉ်ပြပခြင်းမှာတော့ VOA ရုပ်မြင်သံကြားအစီအစဉ်ကိုည9:00နာရီကနေ9:00နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါရှင်အခုတော့တတိယအချင်းချုပ်ကိုကိုရန်နိုင်ပြောပြပေးပါမယ်ရှင
်တောင်နဲ့မြောက်ကိုရီးယားနိုင်ငံအစ်မင်အရာရှိတွေရဲ့ဆွေးနွေးပွဲကိုနိုင်ငံသားမှရှိတဲ့ပမောင်ကျုံအပြည့်ရဲ့ကြေးရွာမှာဇန်နဝါရီ9ရက်နေ့ကျရင်လှုပ်သွားဖို့တောင်ကိုရီးယားနိုင်ငံရဲ့ခန့်လန့်ချက်ကိုမြောက်ကိုရီးယားဘက်ကလက်ခံလိုက်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကသူတို့ရဲ့နိုင်ငံပူးတွဲစေလေးချင်းမှုတွေကိုရှေ့လမှာကျင်းပမယ်ပြုံချမ်းဆောင်ရသည့်အိုလံပစ်ပြိုင်ပွဲပြီးတဲ့အထိရွှေဆိုင်ဖို့ဆုံးဖြတ်လိုက်ပြီးတဲ့နောက်တိတ်မကြခင်မှာပဲမြောက်ကိုရီးယားဘက်ကဒီကနေ့မှအဲ့လိုကြေညာခဲ့တာဖြစ်ပါတယ်။အီရန်ကဆန္ဒပြတဲ့သူတွေကိုအူညီပေးမယ်လို့အမေရိကန်ပြည်ထောင်စုကကတိပေးလိုက်ပြီးတော့လူ21ယောက်တိဆုံးပြီးတထောင်ကျော်အဖမ်းခံခဲ့ရတဲ့နေနှဖြုတ်ခွဲမှုအတွက်လည်းအီရန်တာဝန်ရှိသူတွေကိုအမေရိကန်ပြည်ထောင်စုကဝေဖန်လိုက်ပါတယ်။ပါကစ္စတန်စစ်တပ်အနေနဲ့အာဖဂန်တာလီဘန်အနေနဲ့ဟိုက်ကနီကွန်ရက်ကိုပြပြသသားမကိုင်းတွဲမချင်းပါကစ္စတန်စစ်တပ်ကိုပေးနေတဲ့လုံခြုံရေးဆိုင်ရာအကူအညီတွေကိုအမေရိကန်ဘက်ကရပ်ဆိုင်းသွားမှာဖြစ်ပါတယ်။ဒါပြင်ပါကစ္စတန်ဆိုရဟာဒေသတွေမှာမတိမငြိမ်ဖြစ်အောင်လုပ်နေတယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရ Heather Nauert ကပြောကြားခဲ့ပါတယ်ခင်ဗျာမြန်မာနိုင်ငံကစစ်တပ်စစ်ဆင်ရေးတွေအတွက်မှာဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ Rohingya Muslim တွေရဲ့ဒုက္ခသည်စခန်းတွေမှာအခုနှစ်အတွင်းကလေးငယ် 48,000 လောက်မွေးဖို့ရှိတယ်လို့ခန့်မှန်းထားကြောင်းအကူအညီပေးရေးအဖွဲ့တွေကပြောကြားလိုက်ပါတယ်အဲ့ဒီကလေးငယ်တွေဟာကျမရေးနဲ့ညီညွတ်မှုမရှိတဲ့တဲတွေအတွက်မှာမွေးဖွားလာနိုင်ဖို့ရှိပြီးတော့ယောဂဗျာနဲ့အာဟာရချို့တဲ့မှုအသက်5နှစ်မပြည့်ခင်တိတ်ဆုံးမှုမြင်မာတဲ့အန်ဒီရီတွေနဲ့ကြုံရနိုင်ဖို့ရှိတယ်လို့ Save the Children အဖွဲ့ကဒီကနေ့ထုတ်ပြန်လိုက်တဲ့အစီအခံစာမှာဖော်ပြထားပါတယ်အမေရိကန်ပြည်ထောင်စုရဲ့အနောက်အလယ်ပိုင်းနဲ့အရှေ့ဘက်ကမ်းရိုးတန်းဒေသတွေကိုအတိတ်ဆဝိုင်းဘက်ကနေလေပြင်းတွေနဲ့နှင်းမုန်တိုင်းတွေဝင်တိုက်ပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့တောက်ကြနေမှာတော့စံချိန်တင်အောင်အေးဖို့ရှိနေပါတယ်ခင်ဗျာ
တဲ့ရင်အချင်းချုပ်ကိုကိုရင်နိုင်ပြောပြပေးခဲ့တာပါဒီညနေအစီအစဉ်ထုတ်လို့ရမှုကကိုရင်ဝဲအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှော့ခက်လေးဖြစ်ပါတယ်ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပေးတာဖြစ်ပါတယ် View American အတန်ညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိတိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်ရရှင်များအားလုံးကိုရော့စိတ်ပါရှင်လင်းချမ်းမြေ့ကြပါစေ View မြန်မာဘာသာအစီအစဉ်ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.